သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်စတီဖန်ဘန်နန်ကိုအမျိုးသားလုံခြုံရေးကောင်စီကနေဖယ်ရှားလိုက်ပါတယ်။ဘန်နန်ကိုအစောပိုင်းကဒီယာလူမှာခန့်အပ်တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးမူဝါဒရေးအတွင်းကျင်သူတွေကမကြေမနက်ဖြစ်ခဲ့ကြတာပါ။အမေရိကန်နိုင်ငံရေးလောကရဲ့အစင်လာတွေကိုအနှောက်အယှက်ဖြစ်အောင်လှုံ့ဆော်ခဲ့တဲ့ဘန်နန်ကိုအမျိုးသားလုံခြုံရေးအတွက်တာဝန်ပေးတာဟာမသင့်တော်ဘူးလို့လွှတ်တော်အမတ်တချို့နဲ့နိုင်ငံခြားရေးရဲ့အတွေ့အကြုံရှိသူတွေကပြောဆိုကြတာပါ။ထရမ့်အတွက်မဲဆွဲလှုံ့ဆော်မှုမှာမပါဝင်ခြင်းကသူဟာလက်ရဆုံးသဘောအယူဆတွေကိုတင်ပြတဲ့ media website တစ်ခုကိုတီထောင်ခဲ့သူပါ။တစ်ချိန်တည်းမှာပဲသမ္မတထရမ့်မှာအမျိုးသားထောင်လိုင်းညွှန်ကြားမှုဒန်ကော့ချ်နဲ့ပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကိုလည်းသူ့ရဲ့လုံခြုံရေးကောင်စီမှာပြန်လည်ခန့်ထားလိုက်ပါတယ်။